to the Voice of America in Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေကြပါလေလားခင်ဗျာ VOA အမေရိကန်တန်ရဲ့2016ခုနှစ်ဇွန်လ2ရက်ကျန်တာပရင်းညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00ထိ Washington DC မြို့တော်ကနေလှိုင်းနှုန်းမီတာ 16.25 တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်မှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါအီရန်နိုင်ငံဖာလူဂျာမြို့ကို IS စစ်သွေးကြော်တွေလက်ထက်ကနေပြန်ရဖို့ဆက်ပြီးထိုးစစ်ဆင်နေစေပါပဲ။မြောက်ကိုရီးယားအနေနဲ့ကမ္ဘာငွေကြေးစနစ်ကိုမတုံ့နိုင်အောင်အမေရိကန်ကထပ်ပြီးတံခတ်အရေးယူလိုက်ပါတယ်။တောင်တရုတ်ပင်လယ်အရေးမှာအမေရိကန်အနေနဲ့ပတ်မလိုက်ဖို့တရုတ်ထိပ်တန်းတန်တမန်တူကပြောလိုက်ပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်ပြည်ထောင်စုမှာတော့ဒီနေ့ဇွန်လ2ရက်နေ့ဟာတနက်ကန်အကြမ်းဖက်မှုတွေကိုအသိပညာပေးတဲ့နေ့ဖြစ်ပါတယ
်။In American history, and people standing up all across this great country to say enough is enough.
ဒီနေ့ပြည်ပချင်းမှာကြားဖို့ရှိပါတယ်။ចောင်းသူចောင်းသားတွေလိုက်ပါလာတဲ့ဆက်လီတစင်းရခိုင်ပြည်ပုံနှကျွန်းမြို့နားမှာနှိမ့်မြုပ်သွားပါတယ်။ NLD အစိုးရသည့်လက်ထက်မှာဟိုတယ်နဲ့ခရီးသွားလာရေးလုပ်ငန်းပိုတိုးတက်လာလိမ့်မယ်လို့လုပ်ငန်းရှင်တွေကမျှော်လင့်နေပါတယ်။ဒီလိုသတင်းတွေကိုကြားပါမယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကအစီအစဉ်ခံပါမယ်ခင်ဗျာ။
အီရန်နိုင်ငံဖာလူဂျာမြို့ကို IS စစ်သွေးကြော်တွေလက်ထက်ကနေပြန်ရဖို့ဆက်ပြီးထိုးစစ်ဆင်နေတော့မယ်လို့ဖာလူဂျာမြို့ဒိန်းတိုက်ပွဲကိုဦးစီးနေတဲ့ယူရက်ဗိုလ်ချုပ်ကြီးအဗ်ဒူဝါဟက်အယ်ဆဒီကဒီကနေ့ပြောပါတယ် IS တွေတင်ထားတာနှစ်နှစ်ကျော်ကြာပြီဖြစ်တဲ့ဖာလူဂျာမြို့ကိုပြန်ရဖို့မေလ22ရက်နေ့မှာစပြီးထိုးစစ်ဆင်တိုက်ခိုက်နေတာပါတိုက်ပွဲမှာအီရက်အထူးတပ်ဖွဲ့တွေရှီယာမွတ်စလင်တွေအဓိကပါဝင်တဲ့ပြည်သူစစ်တွေနဲ့အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေလည်းပါဝင်ပါတယ်တပ်ဖွဲ့တွေဟာတန်ကြပ်ကကားတွေကိုအကာအကွယ်ယူပြီးမြို့ထဲဝင်နိုင်အောင်တိုက်နေကြတာကိုအီရန်အစိုးရကိုထောက်ခံတဲ့တပ်ဖွဲ့တွေနဲ့အတူပါသွားတဲ့ AB သတင်းအဖွဲ့ကရိုက်ယူထားတဲ့ဗီဒီယိုတွေမှာတွေ့ရပါတယ်။ IS တွေကအပြင်းထန်ခုခံနေတဲ့အပြင်အရက်သားတွေကိုအကောက်အွယ်ပေးဖို့လိုတာကြောင့်အနိုင်ရဖို့နှီးနေတာဖြစ်တယ်လို့အီရန်စစ်ဘက်ကပြောထားပါတယ်။မြို့ထဲမှာပိတ်မိနေတဲ့အရက်သားထောင်ပေါင်းများစွာအတွက်စိုးရိမ်နေကြပြီးလက်နက်ကင်မဟုတ်သူတွေမြို့ထဲကနေထွက်နိုင်အောင်ဘေးကင်းလုံခြုံတဲ့လမ်းကြောင်းတွေဖွင့်ပေးဖို့လူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေကနှစ်ဖက်လုံးကိုတောင်းဆိုထားပါတယ်။
စီးရီးယားနိုင်ငံမှာ IS စစ်သွေးကြွတွေထိန်းချုပ်ထားတဲ့ Manbij မြို့ကိုပြန်လည်သိမ်းယူနိုင်ဖို့အမေရိကန်ကြောထောက်နောက်ခံပေးထားတဲ့စီးရီးယားတပ်ဖွဲ့တွေကထိုးစစ်ဆင်နေတာမှာအင်္ဂါနေ့ကစလို့တူရကီနဲ့နယ်စပ်မှာရှိတဲ့ကျေးရွာ၉ခုကိုပြန်လည်သိမ်းပိုက်ထားနိုင်ပြီးတော့အသာစီရနေပါတယ်။ Manbij မြို့မှာပြီးခဲ့တဲ့24နာရီအတွင်းအမေရိကန်ကလည်းလေကြောင်းကနေတိုက်ခိုက်ခဲ့ပြီးခလင်းငယ်တွေအပါအဝင်အရက်သား15ယောက်သေဆုံးခဲ့တယ်လို့စီးရီးယားလူ့ခွင့်ရေးဆိုင်ရာစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါရယ်။အယက်စစ်သွေးကြော်တွေကသူတို့ရဲ့မိသားစုတွေကိုမြို့ရင်းကနေပြောင်းရွှေ့ပေးနေပေမဲ့တခြားရက်သားတွေကိုတော့လူသားတိုင်းတွေလိုသုံးဖို့မြို့ရင်းမှာချက်ထားခဲ့တယ်လို့ Manbij မြို့ထိုးစစ်ဆင်မှုမှာပါဝင်တဲ့စစ်တပ်ဘက်ကနေလာတဲ့သတင်းရင်းမြစ်တွေကပြောပါရယ်။ Manbij မြို့ပြင်ကကြေးရွာဒါဇင်နဲ့ချီကိုတော့အယက်စစ်ဖွဲ့ကအပြင်းထန်အခုခံမလုပ်ဘဲလက်လွတ်ဆုံးရှုံးခံခဲ့တယ်လို့လည်းသူတို့ကပြောပါရယ်။ခတ်လနက်ကိုင်တပ်ဖွဲ့တွေဦးဆောင်တဲ့ညွတ်ပေါအဖွဲ့တစ်ခုဖြစ်တဲ့ Syria Democratic တပ်ဖွဲ့ဟာအမေရိကန်အထူးတပ်ဖွဲ့အင်အား200လောက်နဲ့အတူအစိုးရစစ်သွေးကြွတွေရဲ့နေပြည်တော်ကိုထိုးဖောက်ဝင်ရောက်တိုက်ခိုက်နေတာဖြစ်ပါရဲ့ရှင်
။စစ်ဖြစ်နေတဲ့ Syria နိုင်ငံကနေထွက်ပြေးသွားကြတဲ့ထောင်ပေါင်းများစွာသော Syria အမျိုးသားအမျိုးသမီးနဲ့ကလေးတွေဟာအခုဆိုရင် Syria Jordan နဲ့ဇက်က Hadalet ဒုက္ခသည်စခန်းမှာနေနေကြရပါတယ်။ရွက်ပြင်စားတွေတသားကြောင်းအတူအဆတွေနဲ့အမျိုးသမီးတွေရဲ့ခေါင်းစည်းတွေကိုတော့မှသုံးပြီးစောက်ထားတဲ့တဲတွေထဲမှာတဲကန်ဒရာရဲ့အလွန်အမင်းအေလွန်ပူလွန်းတဲ့ဒဏ်တွေအပြင်တဲမုန်တိုင်းဒဏ်ကိုပါတိုးခတဲ့တွေရင်ဆိုင်နေရတာပါ။တန်းစင်ကန်းတွေနဲ့အမိုက်သိမ်းတာတွေမရှိတာကြောင့်ဝါယောဂါပြန့်နှံ့ဖြစ်ပွားသလိုယောဂါပိုးတွေလည်းကူးဆက်ကြပါတယ်။အဲဒီဟာဒလက်စခန်းကနေမှဂျော်ဒန်နိုင်ငံတဲဝင်ခွင့်ရသူတွေကိုတော့အဇရက်စခန်းကိုရွှေ့ပေးပြီးအဲဒီနေရာဟာတိုးခတဲ့တွေကိုတောင်းခွင့်ပြုထားတဲ့ခရီးဆုံးစခန်းပါပဲ။ကုလသမဂ္ဂကဖွင့်ထားတဲ့အဇရက်စခန်းထဲမှာမှတန်ဆူးကျိုးတွေနဲ့ကာယံထားတဲ့နောက်ထပ်စခန်းငယ်တစ်ခုရှိပြီးအသက်ရောက်လာသူတွေကိုအဲဒီမှာထားပါတယ်။ Village 5လို့ခေါ်တဲ့အဲဒီစခန်းထဲကစခန်းငယ်ကိုဂျော်ဒန်နဲ့နိုင်ငံတကာအကူအညီပေးအဖွဲ့တွေအကြားအတော်လေးခက်ခက်ခဲခဲညှိနှိုင်းပြောဆိုပြီးတော့မှမလနှောင်းပိုင်းမှာဖွင့်ထားတာပါ။သဘောတူညီချက်အရအရင်ကဝင်ဝင်ပြုခဲ့တဲ့အရေးအတွက်ရဲ့၅ဆဒါမှမဟုတ်တနေ့ကိုစီးရီးယားဒုက္ခသည်300လောက်ဂျော်ဒန်ကဝင်ဝင်ပြုထားပါတယ်။အသေးရောက်လာသူတွေကိုလူညုံရင်းဆိုင်ရာစစ်ဆေးတာတွေနောက်ထပ်လုပ်ဖို့အတွက်အဲဆိုတဲ့စခန်းမှာတရားခွဲထားမယ်ဆိုတဲ့သတ်မှတ်ချက်နဲ့အခုလိုသဘောတူပြီးဝင်ဝင်ပြုတာပါ။ဂျော်ဒန်နိုင်ငံဟာဒုက္ခသည်6သိန်းခွဲလောက်ကိုလက်ခံထားပြီးဖြစ်ပြီးသူတို့လက်ခံရမှာတဲ့ပိုလက်ခံထားပြီးလို့ပြောပါရယ်။
ကမ္ဘာငွေကြေးစနစ်ကိုမြောက်ကိုရီးယားနိုင်ငံအသုံးမပြုနိုင်အောင်ထပ်ပြီးတော့ကန့်သတ်တဲ့အနေနဲ့ကမ္ဘာတဝန်းငွေကြေးခွာချမှုဆိုင်ရာစိုးရိမ်ရတဲ့နိုင်ငံတစ်နိုင်ငံအဖြစ်သတ်မှတ်ဖို့အမေရိကန်ပြည်ထောင်စုကဆုံးဖြတ်လိုက်တဲ့အပေါ်တောင်ကိုရီးယားနိုင်ငံကကြိုဆိုလိုက်ပါတယ်။တဟာနျူကလ িয়ার နဲ့မစ်ဆိုင်းတို့ကြီးစမ်းသပ်မှုတွေကြောင့်မြောက်ကိုရီးယားပေါ်ပြင်းပြင်းထန်ထန်အရေးယူရေးလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်2023ကိုအမေရိကန်ပြည်ထောင်စုဘက်ကအခိုင်အမာလိုက်နာဆောင်ရွက်မယ်ဆိုတဲ့သဘောထားကိုထည့်ဟပ်ပြလိုက်ကြပဲလို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူချိုချွန်ချော့ကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့ဗန်စနစ်ထဲမှာမြောက်ကိုရီးယားကတိုက်ရိုက်ဒါမှမဟုတ်တွယ်ဝိုက်ပတ်သက်တဲ့လှုပ်ရှားမှုတွေကိုဟန်တားဖို့ဗန်ဒိုင်းယီဝန်ကြီးဌာနကအရေးယူမှုအသစ်တွေအစိုးပြုလိုက်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနပြောရေးဆိုခွင့်ရှိသူဂျွန်ခါဘီကပေါ်ထူးနေတော့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒီတော့တွင်မကြသေးခင်တုန်းကမြောက်ကိုရီးယားရဲ့မအောင်မမြင်ဖြစ်ခဲ့တဲ့မစ်ဆိုင်းတုံးကြီးဆက်တက်မှုဟာကုလသမဂ္ဂရဲ့တားမြစ်ချက်တွေကိုချိုးဖောက်တာလို့ဆိုပြီးကုလသမဂ္ဂလူကြိုးရေးကောင်စီကပေါ်ထူးနေတော့ကပြင်းပြထန်ထန်ရှုတ်ချလိုက်ပါတယ်။နောက်ထပ်အလားတူလုပ်ရမျိုးတွေမလုပ်နိုင်အောင်အရင်ကအရေးယူထားတဲ့ဆုံးဖြတ်ချက်တွေကိုအကောက်ထည့်ဖော်နိုင်ရင်နှစ်ဆတိုးလှုပ်ဆောင်ဖို့လေလူကြိုးရေးကောင်စီကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေကြာသပတေးညနေပိုင်းသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အရှေ့တောင်အခြားနိုင်ငံများအဖွဲ့အာဆီယံနိုင်ငံတွေမှာစီးပွားရေးတိုးတက်မှုဟာကြီးမားထားတာတဲ့နေနေပြီးချမ်းသာတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေအကြားကွာဟချက်ကြီးမားလာနေတာနဲ့အမျှရင်ဆိုင်နေရတဲ့စင်ကာပူမူကြီးတွေကိုဘယ်လိုရင်ဆိုင်ကြမလဲဆိုတာမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပတဲ့အာဆီယံကမ္ဘာစီးပွားရေးဖိုရမ်မှာခေါင်းဆောင်တွေဆွေးနွေးကြပါတယ်
။ We know what we are and we know where we can be. The question now is will we take the necessary steps
to ကျွန်တော်တို့ဘာလဲဆိုတာကိုကျွန်တော်တို့သိပါတယ်။ကျွန်တော်တို့ဘာဖြစ်နိုင်လဲဆိုတာကိုကျွန်တော်တို့သိပါတယ်။အခုမေကွန်းကအဲ့ဒီဤမှန်ချက်ကိုရဖို့လှုပ်ဖို့လိုအပ်တာတွေကိုလှုပ်ကြမလားဆိုတာပါပဲ။ကျွန်တော်တို့မှာလှုပ်ချင်စိတ်ရှိပါရဲ့လား။အဲ့ဒီအိမ်မက်လက်တွေ့ဖြစ်လာအောင်လုပ်ဖို့ကျွန်တော်တို့မှာခိုင်မာတဲ့တန်တိထန်ရှိပါရဲ့လားဆိုပြီးအင်ရှင်မလေးရှားဝန်ကြီးချုပ်နာဂျစ်ဘရော့ဇက်ကမေးခွန်းထုတ်ပြောဆိုပါတယ်။အခုဖိုရမ်မှာထပ်ပြီးဆွေးနွေးကြတဲ့ကိစ္စကတော့အာဆီယံနိုင်ငံတွေမှာပညာရေးကိုတိုးတက်အောင်လုပ်ဖို့လိုအပ်တာတီထွင်ဖန်တီးမှုတွေကိုအားပေးတာနဲ့အခြေခံအဆောက်အုံတွေမှာရင်းနှီးမြှုပ်နှံမှုကိစ္စတွေပါပဲ။စရုပ်တာမြောက်စမှုဒေါ်လာရေးတနည်းအားဖြင့် Digital ဒေါ်လာရေးမှာအာဆီယံနိုင်ငံတွေပါဝင်နိုင်မှုဖြစ်ပါတယ်။ဆွေးနွေးတာတသက်မဟုတ်ပဲလက်တွေ့လုပ်တဲ့ဖက်ပိုရောက်ဖို့မျှော်လင့်နေကြောင်းအကြောင်းလဲဆိုတော့အာဆီယံဟာ digital ဆိုင်ရာအခွင့်အလမ်းတွေကိုလက်လွတ်ဆုံးရှုံးနေသလားဆိုတာစိုးရိမ်မိလို့ပါလို့နိုင်ငံတကာဆက်သွယ်ရေးကုမ္ပဏီကြီးဖြစ်တဲ့ Telenor အုပ်စုရဲ့အမှုဆောင်ညွှန်ကြားရေးမှူးချုပ် Sigve Brekke ကပြောပါတယ်။ဒါပေမဲ့လည်းဖွံ့ဖြိုးမှုနှိမ့်တဲ့နိုင်ငံတွေအနေနဲ့စက်မှုဖွံ့ဖြိုးရေးအဆင့်တွေကိုကျော်သွားလို့ရတယ်ဆိုတာမြန်မာနိုင်ငံကိုဥပမာပေးပြီးသူကပြောသွားပါတယ်။မြန်မာနိုင်ငံဟာ internet ဆက်သွယ်ရေးလုံးဝမရှိတဲ့အဆင့်ကနေနှစ်နှစ်တောင်မှမရှိသေးတဲ့အချိန်တွင်းမှာပဲ60ရာခိုင်နှုန်းတိဖြစ်လာတာကို Telenor CEO ကနမူနာပေးထောက်ပြသွားပါတယ်။
တော်တယောက်ပင်လည်းရေပိုင်တဲ့အရင်ပွားမှုတွေနဲ့ပတ်သက်လို့ပါဝင်ပတ်သက်နေတဲ့ဘယ်နိုင်ငံဘက်ကမှလိုက်ပြီးစဉ်းစားမှာမဟုတ်ဘူးလို့ကတိပေးထားတဲ့ဒါအမေရိကန်အစိုးရအနေနဲ့မဟာမိတ်နိုင်ငံတွေရဲ့အမြင်တွေပေါ်အခြေခံပြီးစဉ်းစားဆုံးဖြတ်တာမလုပ်ဘူးပြောလင်းတယ်လို့တရုတ်အကြီးအကဲသံတမန်တူကဒီနေ့ပြောဆိုလိုက်ပါတယ်
။美国实际上不是南海争议的松手方，他
အမေရိကန်ဟာတောင်တရုတ်ပင်လယ်ပြိပခါမှာကိုယ်တိုင်ပါဝင်နေတဲ့နိုင်ငံတစ်ခုမဟုတ်ပါဘူး။အချုပ်ချာအာဏာနဲ့ပတ်သက်တဲ့ပိုင်တဲ့အငင်းပွားမှုတွေမှာဘယ်ဘက်ကမှလိုက်မှာမဟုတ်ဘူးလို့လည်းပြောထားပါရယ်။ဒါကြောင့်အမေရိကန်အနေနဲ့ထင်းထင်းသိမ်းသိမ်းလှုပ်ဆောင်ပြီးဗန်မလိုက်ဖို့ကျွန်တော်တို့မျှော်လင့်ပါရယ်။ကိုယ့်ရဲ့မဟာမိတ်နိုင်ငံတွေဘက်ကလိုက်ပြီးတော့မှားယွင်းစဉ်းစားဆုံးဖြတ်တာမျိုးမလုပ်ဖို့မျှော်လင့်ပါရယ်လို့တရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးဂျန်စီခွန်ကပြောသွားတာပါ။ရှေ့သတင်းပတ်တဲ့ဘေကျင်းမြို့မှာကျင်းပမဲ့တရုတ်အမေရိကန်နှစ်နိုင်ငံလုံခြုံရေးဆိုင်ရာအဆင့်မြင့်ဆွေးနွေးပွဲမတိုင်ခင်တရုတ်ဒုဝန်ကြီးဂျန်ကအခုလိုပြောခဲ့တာပါ။ပြည်နယ်ငယ်အနေနဲ့တိုင်းပြည်ရဲ့အချုပ်ချာအာဏာနဲ့အတူတောက်တရုတ်ပြလိုက်ပြီးအတွင်ရေပိုင်းနဲ့ဆိုင်ရာအခွင့်အရေးကိုကာကွယ်ပိုင်ခွင့်ရှိတယ်လို့လည်းဒူဝင်ကြီးချန်ကပြောပါရယ်။တောက်တရုတ်ပြလိုက်ပြီးမှာတရုတ်ဘက်ကထိန်းချုပ်ထားတဲ့ကျွန်းစုတွေအနီးမှာအမေရိကန်စစ်ဘက်ကကင်းလည်နေတာတွေကိုရန်လိုတဲ့အပြုအမူတွေလို့ယူဆပြီးတရုတ်အစိုးရကအမျက်ထွက်နေတာပါ။အမေရိကန်ကတော့ဒီကင်းလည်မှုတွေဟာလွတ်လပ်စွာရေချောင်းသွားလာမှုကိုကာကွယ်ဖို့ဖြစ်တယ်လို့ပြောဆိုထားပါရယ်။အမေရိကန်ရဲ့မဟာမိတ်တွေဖြစ်ကြတဲ့ဖိလစ်ပိုင်၊မလေးရှား၊ဗီယက်နမ်၊တိုင်ဝမ်နဲ့ဘရူနိုင်းနိုင်ငံတွေကသူတို့လည်းပိုင်ဆိုင်တယ်လို့အငင်းပွားနေတဲ့တောက်တရုတ်ပင်လယ်မြေကနေရာအများစုကိုတရုတ်ကသူပိုင်တယ်လို့ပြောဆိုနေတာပါရှင်
။ပြည်ပမှာမြောက်ကိုရီးယားကဖွင့်ထားတဲ့စားတောက်ဆိုင်တစ်ခုမှာလူလုံနေတဲ့မြောက်ကိုရီးယားနိုင်ငံသားတစုတောင်ကိုရီးယားကိုထပ်ပြေးခို့လွန်ခဲ့တယ်ဆိုတာတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနကအဒီကနေ့အတည်ပြုလိုက်ပါတယ်။ ဆိုမျိုးတော်မှာဒီကနေ့လုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်တောင်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရချိုဂျွန်းဟက်ကအတည်ပြုပြောသွားတာပါ။ဒါပေမဲ့နောက်ထပ်အသေးစိတ်တွေကိုတော့မပြောပါဘူး။တရုတ်နိုင်ငံရှမ်းရှီမြို့ကမြောက်ကိုရီးယားစားသောက်ဆိုင်တစ်ခုမှာအလုပ်လုပ်နေတဲ့မြောက်ကိုရီးယားနိုင်ငံသား၃ဦးဟာဆိုင်ကနေထိုင်းနိုင်ငံကိုထွက်ပြေးသွားပြီးအရိကနေတဆင့်လေရင်နဲ့အင်ကာဒါမမို့ဘူဒူးနေမှာတောင်ကိုရီးယားကိုရောက်လာတယ်လို့ဆိုအခြေစိုက်ယွန်ဟပ်သတင်းဌာနကရေးထားပါတယ်။အခုထွက်ပြေးတဲ့အုပ်စုဟာပြည်ပစားတောက်ဆိုင်မှာလုလုံနေတဲ့မြောက်ကိုရီးယားနိုင်ငံသားတွေမကြသေးခင်တည်င်းပတ်တွေတွင်ထွက်ပြေးကြတာကိုဒုတိယမြောက်သိရတဲ့အုပ်စုဖြစ်ပါတယ်
။လွန်ခဲ့တဲ့နှစ်သိန်းဒီပါလောက်ကယူကရိန်းနိုင်ငံဝန်ဟင်မှာပြန်တန်းနေတဲ့အချိန်ပြစ်ချခံခဲ့ရတဲ့မလေးရှားခီးသည်တင်လေယာဉ်ပေါ်မှာလိုက်ပါသွားခဲ့ကြတဲ့လေယာဉ်အမှုတန်း6ဦးရဲ့မိသားစုတွေကမလေးရှားလေကြောင်းလိုင်းကိုပေါ်ဆမှုသဘောတူညီချက်ကိုချိုးဖောက်မှုတွေနဲ့ဒီကနေ့ပဲတရားစွဲဆိုလိုက်ပါတယ်။မလေးရှားလေကြောင်းလိုင်းအမှတ်18ခီးတဲ့တင်လေးဟာနယ်သာလန်နိုင်ငံအမ်စတာဒမ်မြို့ကနေမလေးရှားနိုင်ငံကွာလာလမ်ပူမြို့ကိုအသွားလက်နက်ကင်ပြိပတ်ခါတွေဖြစ်နေတဲ့ယူကရိန်းနိုင်ငံဝန်ဟင်ကိုဖျက်ပြီးတော့ဖျက်ဆီးနေတဲ့အချိန်မြေပြင်ကနေဝန်ဟင်ပြစ်မစ်ဆိုင်းဒုံးကျည်နဲ့ပစ်ခတ်တာခံရပြီးတော့2014ခုနှစ်ဇူလိုင်လတုန်းကပြတ်ကျသွားခဲ့တာပါ။ဒီလေရင်ပြတ်ကျမှုနောက်ပိုင်းမှာ Malaysian Airlines Bahat လို့နာမည်ပြောင်းထားတဲ့မလေးရှားလေကြောင်းလိုင်းကိုပြတ်ကျလေရင်မှာပါသွားတဲ့လေရင်ဝန်ထမ်း6ဦးရဲ့မိသားစုတွေရဲ့ကိုယ်စားတရားစွဲဆိုဖို့သူ့ကိုအမှုအပ်ထားတဲ့အကြောင်းThomas Philip ဥပဒေအကျိုးစာအဖွဲ့ရဲ့ရှေ့နေတူဦးဖြစ်တဲ့ Balania တာဘူဒါရက်ကပြောပါရယ်ဒီလေရင်ပြတ်ကျချိန်မှာခီးတဲ့နဲ့လေရင်ဝန်ထမ်းစုစုပေါင်း298ဦးလိုက်ပါသွားခဲ့ပြီးတော့အားလုံးသေဆုံးခဲ့တာဖြစ်ပါရယ်ရှင
်နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူတီတို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုVOA internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဦးဆုံးတင်ဆက်ပါမယ်။ American ပြည်ထောင်စုမှာတနက်ကင်အကြမ်းဖက်မှုတွေကိုအတိပေးရေးနေ့အဖြစ်ဒီကနေ့ဇွန်လ2ရက်နေ့ကိုသတ်မှတ်ကျင်းပနေတဲ့အချိန်မှာပဲတိုက်တိုက်ဆန်ဆန်ဆူဆူ Los Angeles မြို့ California တက္ကသိုလ်ကပြစ်ခတ်မှုဒီမတိုင်ခင်က Houston Chicago ကတနက်ပြစ်ခတ်မှုတွေကိုအာဏာပိုင်တွေကင်တွယ်ဖြေရှင်းနေကြပါတယ်။အမေရိကန်မှာလူတွေကိုအစုလိုက်အပြုံလိုက်ပြစ်တာလူသတ်တာတွေမကြာခဏကြုံနေရပေမဲ့လည်းဒီကိစ္စကိုကင်တွယ်ဖြေရှင်းရမှာတော့သဘောထားအမျိုးမျိုးကွဲပြားနေစေဖြစ်ပါတယ်။တချို့ကတနက်ကင်ဆောင်ခွင့်ကိုတင်းတင်းကြပ်ထိန်းချုပ်သင့်တယ်လို့ဆိုပေမဲ့တချို့ကြပြန်တော့ကိုယ့်ကိုကာကွယ်ဖို့လွတ်လပ်စွာကင်ဆောင်ခွင့်ရှိတယ်လို့ယုံကြည်နေကြတဲ့အကြောင်းVOA သတင်းတော့ Celestia Hope သတင်းပေးပို့ထားတာကိုမတ်တင်ကြီးထက်ကပြောပြမှာပ
ါ။ရှီကာဂိုမြို့တောင်ပိုင်းမှာလွန်ခဲ့တဲ့3နှစ်တုန်းကတနက်ချောင်းအသက်ဆုံးရှုံးခဲ့ရတဲ့ကျောင်းနေဘက်တွေကိုဂုံးပြူတဲ့အနေနဲ့လိမ္မော်ရောင်အင်ဂျီတွေဝစ်ကြဖို့ဆဲကျော်တဲ့ကျောင်းသားတွေကတိုက်တွန်းခဲ့ကြပါတယ်။လူအသက်တွေကိုတံပိုးထားတဲ့သင်္ကေတအဖြစ်လိမ္မော်ရောင်ဝစ်ကြစို့ဆိုတဲ့လှုပ်ရှားမှုဟာနောက်ပိုင်းမှာတော့နိုင်ငံတော်လှုပ်ရှားမှုအဖြစ်ကြီးထွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတဝန်းကထင်ရှားတဲ့အဆောက်အုံကြီးတွေမှာလည်းတနက်ကင်အကြမ်းဖက်မှုတွေကိုစန့်ကျင်ရေးအားဖြည့်တဲ့အနေနဲ့လေမော်ရောင်မီးတွေထွန်းညှိခဲ့ကြပါတယ်။နယူးယောက်မြို့ရဲ့အထင်ကရ Empire State Building မှာလေမော်ရောင်မီးထွန်းညှိပေးခဲ့တဲ့အကျော်အမော်ရုပ်ရှင်ဒါရိုက်တာ Spike Lee ကတော့
This is a very important, very important moment in American history and people standing up
အမေရိကန်သမိုင်းမှာအင်မတန်မှအရေးကြီးတဲ့အခိုက်အတန့်ပါ။ဒီနေ့ကိုအမေရိကန်62ယောက်နှုန်းနဲ့တည်နေရတဲ့အဖြစ်မျိုးကတော်သင့်ပြီလို့လည်းဒီပိုင်းပြည်ကြီးမှာရှိကြတဲ့လူတွေအားလုံးတောင်းဆိုနေကြပါပြီ။သုံးပုံနှစ်ပုံကကိုကူကူအဆုံးစီရင်ကြတာဟာလည်းလက်ခံနိုင်စရာမရှိပါဘူး
။ပြီးခဲ့တဲ့မေလ25ရက်နေ့တုန်းကနယူးယောက်မြို့ကဂီတပညာရှင် TI ရဲ့ Red Day ဂီတပွဲတော်ပြစ်ခတ်မှုအတွင်သေဆုံးခဲ့ရသူနဲ့ညီအကိုတော်ဆက်သူ Shanduk Medfeder လည်းဒီအခမ်းအနားကိုတက်ရောက်ခဲ့ပါတယ်
။ Mental health is basically when there's a lifestyle that feels that it's okay to pick up a gun.
အခြေခံအားဖြင့်ပြဿနာတစ်ခုကိုတနက်နဲ့ဖြေရှင်းဖို့အရင်ဆုံးစဉ်းစားတာဟာတဘာဝပဲလို့သဘောထားလာတာဟာစိတ်ပိုင်းဆိုင်ရာပြဿနာပါ။ဒီအတိုင်းပဲထင်နေကြတာပါ။ဒီနည်းလမ်းနဲ့ဖြေရှင်းရမယ်လို့ယုံကြည်လာအောင်တင် जा ပေးနေတဲ့ကိစ္စတွေလည်းရှိနေပါတယ်။ဒါဟာပထမဆုံးဖြေရှင်းရမယ့်နည်းလမ်းမဟုတ်ဘူးလို့လက်ခံကြတဲ့တခြားလူအတိုင်းဝိုင်းတွေလည်းရှိပါတယ်။ကျွန်တော်တို့လူမှုအတိုင်းဝိုင်းမှာဒါဟာတင်ယူရရှိလာတဲ့အကျင့်ဆိုတာပြသဖို့လိုပါတယ်။ဒီအကျင့်ကိုဖျောက်ရပါလိမ့်မယ်
။ကိုကိုကိုကာခွေဖို့အတွက်လက်နက်ကိုင်းဆောင်ခွင့်ဟာအခြေခံဥပဒေကပေးထားတဲ့အခွင့်အရေးဖြစ်တယ်လို့အမေရိကန်အတော်များများကယုံကြည်နေကြတာဖြစ်ပါတယ်။ဧဝံဂေလိအသင်းတော်ဝင်လည်းဖြစ်နိုင်ငံရေးတက်ကြွလှုပ်ရှားသူလည်းဖြစ်တဲ့ဝါရှင်တန်ဒီစီကဆရာတော် Rob Shan ကလည်းဒီလိုအယူအဆရှိခဲ့ပေမဲ့ ိမ်နီးချင်းဖြစ်သူပြစ်ခတ်ခံရပြီးနောက်မှာတော့သူ့ရဲ့ရှုမြင်ပုံပြောင်းခဲ့ရတယ်လို့ပြောပါတယ
် Whenever you take a weapon for defensive purposes you are prepared to kill another
ကိုကိုကောက်ွယ်ဘူတနက်ကင်ပြီဆိုတဲ့ကတခြားလူရောကိုတတ်ဖို့လုပ်တာနဲ့အတူတူပါပဲလှုပ်လဲလို့ရပါတော့မယ်အကြောင်းလဲဆိုတော့ကိုကတပ်ဖို့အစင်းသင်းဖြစ်ဘူးဆိုရင်သူ့ထွက်တန်ယူထိတ်တဲ့ရင်ဆိုင်တာတွေဖြစ်လာတဲ့အခါကိုလက်ထဲကလုပြီးကိုကိုပဲဖြစ်ဖြစ်တခြားတယောက်ယောက်ကိုပဲဖြစ်ဖြစ်အပြစ်ခံရနိုင်တဲ့အတွက်ပို့ပြီးတော့တောင်မှအန်ဒရယ်များပါသေးတယ
်လက်နက်ကင်ဆောင်ခွင့်ကိုအမေရိကန်ဥပဒေကခွင့်ပြုထားပေမဲ့လူတွေကိုတပ်ဖြတ်ခွင့်ရှိမရှိဆိုတဲ့ကျင့်ဝတ်ပိုင်းဆိုင်ရာနဲ့ပတ်သက်လို့တော့ဥပဒေမှာရှင်းလင်းထားတာမရှိဘူးလို့လဲဆီယာရော Rob Shen ကပြောပါတယ်အမေရိကန်ပြည်ထောင်စုမှာတနက်ချောင်းတည်ဆုံမှုတွေထဲနောက်ဆုံးကြုံခဲ့ရတဲ့ဗုဒ္ဓဟူးနေ့ကကယ်လီဖိုးနီးယားတက္ကသိုလ်ပြစ်ခတ်မှုမှာတော့လူ2ယောက်တည်ဆုံခဲ့ရပါတယ်ရှင်
။မတ်တင်ဟိတိုင်းပြောပြသွားတာပါ။အခုတော့မြန်မာပြည်ဆိုင်ရာသတင်းတွေပဲတခါအလှည့်ပေးကြပါလေ။ရခိုင်ပြည်နယ်ပုံနှွန်းမြို့မှာဗုဒ္ဓဟူးနေ့ကကျောင်းသူကျောင်းသားတွေလိုက်ပါလာတဲ့ဆက်လီနှင်းမြို့ခေရမှာကျောင်းသူကျောင်းသား9ဦးပျောက်ဆုံးခဲ့ပြီးဒီကနေ့နေကင်းမှာတော့6ယောက်ရဲ့ရုပ်အလောင်းတွေပြန်လည်ရှာဖွေရရှိခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းဒေသအတော်များများမှာရေလန်းခီကိုအဓိကအားထားသွာလာနေရပြီးခုလိုဆက်လီမော်တော်တင်းမော်တွေမကြာခဏနှင်းမြုပ်တာကြောင့်အစိုးရအနေနဲ့လမ်းမဆက်သွယ်ရေးကိုတိုးချဲ့ဆောင်ရွက်ဖို့နဲ့ရေရင်တွေတိတိကျကျကြီးကြပ်ဖို့လိုအပ်နေပြီလို့ဝေဖန်မှုတွေလည်းရှိပါတယ် VOA သတင်းတော့ကိုမိုးစောကတင်ပြမှာပါ
ဟုတ်ကဲ့အခြေခံပညာကျောင်းတွေစတင်ဖွင့်လှစ်တဲ့ဇွန်လ10ရက်နေ့မှာကျောင်းသူကျောင်းသားတွေလိုက်ပါတဲ့ဆက်လီဟာပုံနှကျွန်းမြို့နယ်ပိုးရွှေပြင်ရွာကနေခန်းခါရွာကိုကျောင်းတက်အပြန်နေကင်းတနားရီလောက်မှာနှိမ့်မြုပ်ခဲ့ပြီးကျောင်းသူကျောင်းသား9ယောက်ပျောက်ဆုံးခဲ့ပါတယ်ဒီကနေ့နေကင်းမှာတော့ပျောက်ဆုံးနေသူတွေတဲကရုပ်လောင်း6လောင်းကိုရှာဖွေတွေ့ရှိပြီးဖြစ်ကြောင်းပိုးရွှေပြင်ရွာကအငိမ့်စားကျောင်းဆရာဦးမောင်ကျင်လာကအခုလိုပြောပါတယ်9ယောက်ပျော
က်တော့မှ6လောင်းရပြီးရောက်ကြတဲ့လောက်မရသေးဘူးဆောင်းမင်းရောဆင်းရတော့တလုံးရရင်ဆက်တဆက်ရတာပေါ့နော်စစ်တနေရီလောက်မှာငါလုံးရပြီလားဘုနာကတလုံးရဆိုဆောင်းတော့ရပြီနောက်ကျရမရသေးဘူးခင်ဗျာအော်ဝိုင်းဝိုင်းပြီးကြတာပေါ့နော်ရရေကအများကြီးပါပဲနေတကတော့လိုက်ချပါတယ်အများကြီးပါ
ဒီနှစ်တည်ဆုံးတဲ့ចောင်းသူចောင်းသားတွေဟာ9တန်းက3ယောက်8တန်းက3ယောက်နဲ့9တန်းက1ယောက်ဖြစ်ပြီးလောလောဆယ်ចောင်းသူ6ယောက်ရဲ့ရုပ်အလောင်းကိုတွေ့ရှိထားတာဖြစ်ပါတယ်ဆက်လီမှောက်ခဲ့တာကတော့လူ25ယောက်လောက်စန့်တာကို35ယောက်လောက်တင်ဆောင်တာကြောင့်နင်းမြုပ်တာဖြစ်ကြောင်းလည်းပြောပါတယ
်ဆက်တဲ့မောက်တာကသူအကြောင်းသိရှိပေါ့နော်အကြောင်းသိရှိမှာကတို့လေပေါ့ကတို့လေကခြေကသေးတယ်သေးတာ25ယောက်ထိုင်နေတာကို35ယောက်တင်လိုက်တာဘိုးကြီးဝိညာဉ်ကြီးလက်သွားရ
ဆက်လီနင်းမြုပ်တာနဲ့ပတ်သက်ပြီးပိုးရွှေပြင်ရွာကိုရောက်ရှိနေတဲ့ပုံနှကျွန်းမျိုးနဲ့အုတ်ချုပ်ရည်မှုဦးဝင်းထေးကအခုလိုအတည်ပြုပြောဆိုပါတယ
်6600ဆက်လီနေနေဟောပေါ့လူတင်တာများတော့ပေါ့
လောလောဆယ်မှာတော့ဆက်လီမောင်းသူကိုပုံနှကျွန်းမျိုးနဲ့ရဲစခန်းကထိမ့်သိမ့်ချပါတယ်ရခိုင်ပြည်နယ်အတွင်းတနီယာနဲ့တနီယာသွာလာရမှာရေလန်းခီးကိုအဓိကထားအသုံးပြုနေရပြီးအခုလိုဆက်လီမှောက်တာအပြင်မော်တော်နဲ့တင်းမောမှောက်တာတွေဟာလည်းမကြာခဏဖြစ်ပျက်နေပါတယ်ဒီလိုရေရင်တွေနစ်မြုပ်တာဟာရေရင်တွေရဲ့ကြံ့ခိုင်မှုပိုင်းအားနည်းတာနဲ့အလေးချိန်တန်ဖိုးတင်ဆောင်တာတွေကြောင့်လို့သုံးသက်တာတွေရှိပါတယ်ဒီအခြေအနေအပေါ်မှာတော့ရခိုင်မျိုးသားပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းဦးအောင်မြကျော်ကအခုလိုတုံ့တက်ပါတဲ
့အဓိကတော့ရခိုင်ပြည်နယ်ကဒီလမ်းပန်းဆက်တွေကအရင်ကခက်ခဲတဲ့နေရာတွေဆိုတော့သူပြင်ပြောင်းလဲမှုဟောကိုလုံးမဲ့အတွက်ကတော့အစိုးရမှာတော့တာဝန်ရှိဆုံးပြီလို့ကျွန်တော်တို့ကတော့ပြောရှင်တယ်ခက်ဆက်ဆက်လဲကျွန်တော်တို့ရခိုင်ပြည်ကိုကလုံးဝလေလီရှူတာခံရတဲ့အတိုင်းသာတို့ကတော့သုံးပက်တာပေါ့သတင်းဖော်ရပိုင်းအရာဆိုလို့တုံးကားလေကျွန်တော်အောင်တို့ခိစားတယ်ဖြစ်ပြီးအခိုင်မုံပိုင်းကတော့လုံးဝကိုအားနေတယ်အဲ့လိုမျိုးပိုင်းတွေမှာလေဒီဝန်ကြီးဌာနရဲ့စီမံခန့်ခွဲမှုဝန်ကြီးဌာနရဲ့ကျွန်တော်စစ်စစ်အရေးယူမှုမုံပိုင်းကအရင်ကိုအားနေတယ်အားနေတယ်အတိုင်းတည်းကျွန်တော်တို့အများကြီးတွေ့ရတာ
ပြီးခဲ့တဲ့2015ခုနှစ်မတ်လ23ရက်နေ့ကလည်းတောင်ကုန်းမြို့ကနေစစ်တွေမြို့ကိုသွားတဲ့အောင်တကုံ3တင်းပေါ်နင်းမြုပ်ခဲ့တာကြောင့်တေဆုံးသူ42ယောက်ရှိကြောင်းရခိုင်ပြည်နယ်အစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်ဒေတာရင်းကူညီကယ်ဆယ်ရေးဆောင်ရွက်နေတဲ့လူမှုအသင်းအဖွဲ့တွေကတော့ပျောက်ဆုံးသူရန်နဲ့ချီပြီးရှိတာကြောင့်တေဆုံးသူတွေဟာထုတ်ပြန်ထားတဲ့စည်းရင်းတဲ့ပုံမှုများပြားနိုင်ကြောင်းခံမှန်းကြပါတယ်အောင်တကွန်သုံးတင်းမောနင်းမြုပ်တာဟာရခိုင်ပြည်နယ်ရေရင်နင်းမြုပ်မှုတမိုင်းမှာအဆိုးဆုံးနဲ့အသေးအပြောက်အများဆုံးအဖြစ်ပြောဆိုကြပါတယ်။ပြီးခဲ့တဲ့ဧပြီလအတွင်းကလည်းပေါတော်မျိုးနယ်ကနေစစ်တွေမျိုးကိုသွားတဲ့ဆက်လက်ဒဇင်းနင်းမြုပ်ခဲ့တာကြောင့်လူ18ယောက်သေဆုံးပြီးလူ60လောက်ပျောက်ဆုံးခဲ့ပါတယ်။
ကုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။နောက်ပိုင်းမှာ Aspirin C ရဲ့ကောင်းကျိုးအာနိသင်အကြောင်းကိုတင်ပြဖို့ရှိပါတယ်။အခုတော့ NLD အစိုးရသည့်လက်ထက်မှာဟိုတယ်နဲ့ခီးသွွားလာရေးလုပ်ငန်းပိုပြီးပွင့်လင်းတိုးတက်လာလိမ့်မယ်လို့ဟိုတယ်နဲ့ခီးသွွားလုပ်ငန်းရှင်တွေကမျှော်လင့်နေကြပါတယ်။ဒါပေမဲ့လက်ရှိအချိန်ထိတော့မြန်မာနိုင်ငံရဲ့ဟိုတယ်နဲ့ခီးသွွားလုပ်ငန်းဟာထင်သလောက်တိုးတက်မှုမရှိသေးဘူးလို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းကဝေဖန်လိုက်ပါတယ်။ဒီအကြောင်း VOA သတင်းတော့မမ်းမြင့်မြင့်ခိုင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ NLD အစိုးရတက်လက်ထက်မှာဟိုတယ်နဲ့ခီးသွွားလုပ်ငန်းပိုပြီးတိုးတက်ပွင့်လင်းလာမယ်လို့ဟိုတယ်နဲ့ခီးသွွားလုပ်ငန်းရှင်တွေကမျှော်လင့်ထားကြပြီမယ်လေ။2016ခုနှစ်အတွင်းမြန်မာနိုင်ငံကိုကဘာလက်ခီးတဲ့ဝင်ရောက်မှုလက်ရှိအချိန်ထိတော့နှေးနေသေးတယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းကပြောလိုက်ပါတယ်။မြန်မာပြည်ထဲကိုကဘာလက်ခီးတဲ့ဝင်ရောက်မှုနှေးရခြင်းနဲ့ပတ်သက်လို့တရားသူတည်တနာလုပ်ပြီးပြန်လည်သုံးသပ်ဖို့လိုနေပြီလို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးသက်လွင်တိုးကပြောပါတယ
်။အဓိကကျွန်တော်တို့လာရောက်မှုကနည်းနည်းလေးနှေးနေတယ်။အခုဒါဟာဗီယာကိုပဲအခုဒါကျွန်တော်တို့နေချောင်းဝင်ပေါက်ကလာတာတန်းမရှိရယ်။နောက်ဟိုလေစိတ်ဝင်ပေါက်ကဝင်တာဒီ calendar years မှာပေါ့အခု6လဟိုပေါ့မေလကုန်တိက half million ပဲရှိသေးတယ်။တန်းခွဲပဲရှိသေးတယ်။နော်အဲ့တော့ကျွန်တော်ကအစိုးရတက်လက်ထက်မှာကျွန်တော်တို့ကတော့ပုံပွင့်လင်းလာတဲ့ကြောင့်ဧည့်သည်တွေလည်းပုံများလာမယ်လို့ကျွန်တော်တို့လည်းယုံကြည်ပါတယ်။ဒါပေမဲ့ဟိုနှိမ့်နေတဲ့အကြောင်းအရာတွေကတော့ကျွန်တော်တို့ဟိုပြန်သုံးသပ်မှာပေါ့နော်မြန်မာပြည်ကဈေးကြီးနေလို့ပဲလား။မဲ့တော့အောင်မြန်မာပြည်ကဒါ special destination တစ်ခုအနေနဲ့ပဲဖြစ်သေးတယ်နောက်တစ်ခါ secondary destination ပဲဖြစ်သေးတယ်ပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့ကသူများရဲ့လက်ဝဲကမစင်မရသေးတာပေါ့သူတို့ကတော့ဟိုမှာ Thai တို့ဟိုပါတို့ Malaysia တို့ဆိုဒရိုက်လေးနေတယ်သူကဆင်းတယ်ဟာလား Singapore ဆိုလည်းဒရိုက်ဆင်းတယ်အဲ့တော့ကျွန်တော်တို့ကအဝေးဆုံးလာတာသူတို့ Japan တို့ Dora တို့ကပဲတဆင်လာတာပဲရှိသေးတယ်ကျွန်တော်တွေကအိန္ဒိယနိုင်ငံတွေကတစ်နာရီလောက်ခီးစင်နေရမယ်လာတော့ကြောင့်ကျွန်တော်က secondary destination ပဲဖြစ်သေးတာလေကျွန်တော်ကတန်တလောက်မများသေးတာ
မြန်မာပြည်ကိုလာရောက်လည်ပတ်ဖို့အတွက်ခီးစေဟာအခြားအရှိတောင်အာရှနိုင်ငံတွေနဲ့နှိုင်းယှဉ်ရင်များလွန်တာကလည်းနိုင်ငံခြားခီးတွေဝင်ရောက်မှုမြုံမန်းတာထက်နည်းရခြင်းရဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့သူကပြောပါတယ်ပြီးခဲ့တဲ့နှစ်အတွင်းမြန်မာပြည်ကိုနိုင်ငံခြားခီးတွေ၄သိန်းခွဲလောက်ဝင်ရောက်ခဲ့ပြီးအခု2016ခုနှစ်မှာ15ရာခိုင်နှုန်းလောက်ထပ်တိုးလာဖို့မြန်မာနိုင်ငံဟိုတယ်နဲ့ခီးသွွားလုပ်ငန်းရှင်တွေကမျှော်လင့်နေကြတာပါမြန်မာနိုင်ငံခီးသွွားလုပ်ငန်းဈေးကွက်မြင့်တင်ရေးဥက္ကဋ္ဌဦးဖြိုးဝေရစာကတော့နိုင်ငံခြားခီးတွေဝင်ရောက်မှုနဲ့ပတ်သက်လို့သူ့ရဲ့မျှော်မှန်းချက်ကိုအခုလိုပြောပါတယ
်ပြီးခဲ့တဲ့နှစ်မှာဧည့်သည်၄သန်းကျော်ဝင်ထားရလို့ပြောပါတယ်ကျွန်တော်ရဲ့မျှော်မှန်းချက်ကတော့အနည်းဆုံးတော့15ရာခိုင်နှုန်းတော့အနည်းဆုံးထပ်ပြီးတော့တိုးလာနိုင်မယ်လို့ထင်ပါတယ်ကျွန်တော်ဟိုတယ်လုပ်ငန်းရှင်တချို့နဲ့တွေ့ရခါမှာမေးစီခါမှာသူတို့ကလည်း15နဲ့18ရာခိုင်နှုန်းလောက်အထိအနည်းဆုံးတိုးတက်မယ်လို့သူတို့ကလည်းမျှော်လင့်ထားပါတယ်
အစိုးရတက်လက်ထက်ရက်တရာစီမံကိန်းအနေနဲ့ဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနကလူစွမ်းအားအရင်းမြစ်ဖွံ့ဖြိုးတိုးတက်ရေးကိုအဓိကထားဆောင်ရွက်ဖို့ရှိနေပါတယ်ဟိုတယ်နဲ့ခီးသွွားလုပ်ငန်းရှင်တွေဘက်ကတော့အစိုးရတက်အနေနဲ့ခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့နဲ့ခီးသွွားလုပ်ငန်းမြင့်တင်ရေးကိုတာဝန်ယူဆောင်ရွက်ပေးဖို့လိုတယ်လို့ဆိုပါတယ်မြန်မာပြည်အနေနဲ့အာဆီယံဒေသအတွင်းမှာဟိုတယ်နဲ့ခီးသွွားကဏ္ဍဖွံ့ဖြိုးမှုမြန်ပေမဲ့လည်းမြန်မာပြည်ခီးသွွားလုပ်ငန်းရဲ့ဝင်ငွေကနည်းနေသေးတယ်လို့မြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးသက်လွင်တိုးကပြောပါတယ
်အာဆီယံနိုင်ငံတွေထဲမှာတော့ကျွန်တော် growth ကမြန်တာပေါ့အဲဒါပေမဲ့တက်လာတဲ့ tourism money က1 billion က 2 billion တော့မရှိသေးဘူးเนาะဟိုကာပေးရတဲ့ဆယ်စုနှစ်နဲ့ဆိုင်ရင်တော့အများကြီးတော့တက်တယ်ပေါ့ဒါပေမဲ့တခြားနိုင်ငံတွေမှာဝင်တဲ့ဝင်ငွေနဲ့ဆိုရင်တော့အများကြီးစာမဖွဲ့တော့သေးဘူးနည်းသေးတယ်အဲ့လိုနည်းရတဲ့အကြောင်းရင်းကဘာကြောင့်လဲเนาะကျွန်တော်တို့ရှိရင်ပြောရင်တော့နိုင်ငံခြားငွေစည်းဝေးမှုကတိုင်းမရှိသေးဘူး tourism ဘိုင်းမှာဘာလို့ဆို sanction ကြောင့်ဘာနေဦးဆန်ရှင်ဖြစ်နေတယ်အခုချိန်တည်းကတော့ကျွန်တော်ဆန်ရှင်လွတ်သွားပြီလွတ်သွားတဲ့ကြောင့်ကျွန်တော်ကဘာနေဦးတရိုက်စီဝင်လာမယ်စီဝင်နေအောင်လည်း incentive ပေးမယ်ဆိုရင်တော့ကျွန်တော်တို့ဒါပါပဲပြောလीဟိုပို့ပြီးတော့ဒါဟိုတောင်းလာမယ်လို့ပြောလိုက်ပါတ
ယ်မြန်မာပြည်ကကဘာလက်ခီးတဲ့အရေးအတွက်တစ်နှစ်ထက်တစ်နှစ်တိုးလာပြီမယ်လေခီးသွွားလုပ်ငန်းရဲ့ဝင်ငွေကထင်သလောက်တိုးမလာတာမို့နိုင်ငံခြားခီးတဲ့ဝင်ရောက်မှုများလာဖို့ထက်တကယ်ကဘာလက်ခီးတဲ့စစ်စစ်တွေဝင်ရောက်လာဖို့ကအရေးကြီးတယ်လို့သူကဆိုပါတယ်ပြီးခဲ့တဲ့2015နိုဝင်ဘာရွေးကောက်ပွဲအပြီးမြန်မာနိုင်ငံကိုနိုင်ငံခြားခီးတွေဝင်ရောက်မှုတိုးလာမယ်လို့မျှော်လင့်ခဲ့ကြပေမဲ့တကယ်တမ်းဖြစ်မလာခဲ့တာမို့မြန်မာပြည်ဟိုတယ်နဲ့ခီးသွွားကဏ္ဍကိုအဖက်ဖက်ကပြန်လည်သုံးသပ်ဖို့လိုတယ်လို့ခီးသွွားလုပ်ငန်းရှင်တွေကထောက်ပြနေကြတာဖြစ်ပါတယ်ရှင်
။မမင်းမြခိုင်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။ကွန်းစားတာပူပြီးခစ်စားနေတဲ့မြန်မာနိုင်ငံမှာစံမာရီထိခိုက်ပတ်ဝန်းကျင်ညဉ့်ညမ်းစေတာကြောင့်ပြည်သူတွေကွန်းစားတာကိုထိန်းချုပ်ဖို့အစိုးရကတတိပေးထားပါတယ်။ဒီအကြောင်းမနေ့ပြန်ကြ VOE တိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်တဲ့အကြောင်းအသိပေးခြင်းပါတယ်။အခုတော့ Aspirin C နည်းနည်းပါးပါးသုံးဆွဲတာဟာကျန်းမာရေးအတွက်ကောင်းတယ်ဆိုတဲ့အချက်နဲ့ပတ်သက်လို့နောက်ထပ်အထောက်အထားအသစ်တွေတွေ့ရှိရတဲ့အကြောင်းလေ့လာချက်ကဖော်ပြပါတယ်။ပန်းသီးနဲ့အတူတွဲစားရင်ထိရောက်မှုမရှိနိုင်ပေမဲ့နေ့စဉ် Aspirin C တစ်လုံးစီသုံးဆွဲခြင်းအဖြစ်ဆရာဝန်တွေနဲ့မကြာခဏ တွေ့စရာမလိုတော့တဲ့အချိန်ဒီမှာရှိတယ်လို့သူတည်တနာပညာရှင်တွေကပြောပါတယ်ဒီအကြောင်း VOA သတင်းတောက် Jessica Bamman ရဲ့သတင်းဆောင်မကိုဦးဆန်မွေကပြောပြမှာဖြစ်ပါတယ
်တချိန်ကတည်ထားခဲ့ကြတာကတော့ Aspirin စေးဝါးဟာပမာဏအနည်းငယ်ကိုသုံးစွဲခြင်းအပြင်နှလုံးနဲ့ပတ်သက်တဲ့ရောဂါဖြစ်ပေါ်နိုင်မှုအခြေအနေကိုနေပါသွားယုံတာမကဥမကင်ဆာဖြစ်ပေါ်နိုင်မှုကိုလည်းလျော့ပါစေတာဖြစ်ပါတယ်ရှားဖွေတွေ့ရှိမှုအတိတ်ကဘာကိုပြသနေသလဲဆိုရင်နာကျင်ကြက်ခဲမှုပြောက်အောင်တုံးတဲ့ဆေးဝါးဟာဥမကင်ဆာရင်သားကင်ဆာစီးကျိတ်ကင်ဆာအစရှိတဲ့ရောဂါတွေအတွက်ဓာတုကုထုံးနည်းနဲ့ကုသမှုခံယူနေစေဝေဒနာရှင်တွေ20ရာခိုင်နှုန်းအထိရောဂါပျောက်ကင်းမှုနှုန်းတိုးများလာတယ်လို့ဆိုပါတယ်ကာဒစ်စီတက်ကတူကူးဆက်ယောဂပြန်ပွားမှုကာဝေးဆိုင်ရာပညာရှင်ပီတာအယ်ဝုဒ်ဟာလွန်ခဲ့တဲ့နှစ်ပေါင်း40ကအက်စပရင်ဆေးဘော့ရဲ့အာနိသင်ဟာနှလုံးယောဂကိုကာကွယ်မှုပေးနိုင်တယ်ဆိုတဲ့အကြောင်းပထမဦးဆုံးစူးစမ်းလေ့လာကြရမှာပါဝင်ခဲ့သူတူဖြစ်ပါတယ
် And there's fairly consistent evidence of a 15-20% reduction in death
အက်စပရင်ဆေးဘော့ပမာဏအနည်းငယ်ပေးပြီးကုသကြည့်ရမှာယောဂပြန်ပွားမှုနဲ့အသေးအပြောင်းနှုန်း15ရာခိုင်နှုန်းကနေ20ရာခိုင်နှုန်းအထိကျဆင်းသွားစေတယ်ဆိုတဲ့သတ္တမထဲတွေ့ရပါတယ်
။ပမာဏအနည်းငယ်လို့ဆိုရမှာသူပြောလိုတာကတော့81မီလီဂရမ်ပါဝင်တဲ့ baby aspirin အမျိုးအစားဖြစ်ပါတယ်။ကင်ဆာယောဂဝေဒနာရှင်တွေကို9နှစ်ကြာစောင့်ကြည့်လေ့လာသုံးသပ်မှုပြုလုပ်ခဲ့တာဖြစ်ပါတယ်။ aspirin စေးဝါးဟာဥမာကြီးကင်ဆာယောဂခံစားရတဲ့ဝေဒနာရှင်တွေတေဆုံးမှုကိုနှေးကွေးကျဆင်းသွားစေတယ်လို့ခိုင်လုံတဲ့အထောက်အထားတွေ့ရှိနေပြီလို့အဲလ်ဝုကပြောပါတယ်။ရင်သားနဲ့စီးကျိတ်ကင်ဆာဝေဒနာရှင်တွေကိုကုသပေးနေရမှာလဲအကျိုးဖြစ်ထွန်းမှုတွေတွေ့နေရတယ်လို့ပြောပါတယ
် I feel very gratified because to people given the diagnosis of cancer it's a glimmer of
ဟုတ်ပါတယ်ကင်ဆာယောဂအတွက်တွေ့ရှိချက်ကိုရှာဖွေဖော်ထုတ်ပေးနိုင်တဲ့အတွက်ကျွန်တော်အလွန်ဝမ်းသာပါတယ်ဒါဟာယောဂပျောက်ကင်းအောင်ကုသပေးနေတာမဟုတ်သေးပါဘူးသူတို့အတွက်အားပေးတဲ့မျှော်လင့်ချက်ရေးရေးလောက်တာဖြစ်ပါတယ်လိလမှုကနေရတဲ့ဒီတွေ့ရှိချက်ဟာအရန်ကိုရင်ဖို့ဆေးလို့ရှာစရာဖြစ်ရပါတယ
်။ယောဂါမဖြစ်ပေါ်အောင်အရန်တအဖြစ်နဲ့ aspirin စေးဝါးပမာဏအနည်းငယ်ကိုနေ့စဉ်သုံးဆွဲသင့်တယ်လို့လည်းသူကသတိနဲ့ပြောပါတယ
်။ If they asked me personally what would I do if I had a diagnosis of cancer I would say I would have no hesitation in
ကျွန်တော်မှာကင်ဆာယောဂါလက္ခဏာရှိနေပြီဆိုရင်ဘာလုပ်ရမလဲလို့ခင်ဗျားကနှစ်ကိုကြားမေးလာခဲ့ရင်ကျွန်တော်ကတော့အချိန်မဆွဲပဲ aspirin စေးတောက်မယ်လို့ဖြေပါလိုက်မယ်။ဒါပေမဲ့လူတွေကိုဒီလိုလုပ်ပါလို့လမ်းမညွန်ပါဘူးကျွန်တော်ကတက်တဲ့အထောက်ထားတွေကိုပဲပြချင်ပါတယ်ကျန်တာကတော့သူတို့ကိုယ်တိုင်သာဆုံးဖြတ်ကြပါ
အခုဆိုရင်နေ့စဉ် aspirin စေးဝါးသုံးဆွဲမှုနဲ့ကင်ဆာယောဂါတိုက်ဖြစ်နိုင်မှုဖြစ်နိုင်ရေးဆက်ဆက်မှုကိုဆေးရုံဆေးကနေမှလေ့လာမှုပြုလုပ်နေပြီလို့သုတေသနပြုလုပ်နေတဲ့အဖွဲ့ကပြောပါတယ် aspirin စေးဝါးဟာ1 by အတွင်းမှာသွေးယိုစီးမှုကိုဖြစ်စေနိုင်ပါတယ်ဝေဒနာရှင်တွေအနေနဲ့နေ့စဉ် aspirin စေးဝါးမသုံးဆွဲခင်ဆရာဝန်နဲ့တေချာဆွေးနွေးပြောဆိုသင့်တယ်လို့အက်ဝူကပြောပါတယ်
ဦးဆန်မိုးရေပြောပြခဲ့တာပါအခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9:00နာရီကနေ9:00ခွဲထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းအစီအစဉ်ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Salon ကနေဖမ်းယူရှုစားနိုင်ပါတယ်အခုတော့သတင်းကြေညာကိုကိုကျော်ကျော်သိမ်းပြောပြမှာပ
ါအီရန်နိုင်ငံဖလူဂျာမြို့ကို IS စစ်သွေးကြော်တွေလက်ထက်ကနေပြန်ရဖို့ဆက်ပြီးထိုးစစ်ဆင်နေလို့မဲ့လို့ဖလူဂျာမြို့ဒိန်းတိုက်ပွဲကိုဦးစီးနေတဲ့ယူရက်ဘိုဂျိုကြီးအဗ်ဒူဝါဟက်အယ်ဆဒီကဒီကနေ့ပြောပါတယ်ကမ္ဘာငွေကြေးစနစ်ကိုမြောက်ကိုရီးယားနိုင်ငံအသုံးမပြုနိုင်အောင်ထပ်ပြီးကန့်သတ်တဲ့အနေနဲ့ကမ္ဘာတစ်ဝန်းငွေကြေးခွာခြားမှုဆိုင်ရာစိုးရိမ်ရတဲ့နိုင်ငံတကာနိုင်ငံဖြစ်သတ်မှတ်ဖို့အမေရိကန်ပြည်ထောင်စုကစုံပြလိုက်တာကိုတောင်ကိုရီးယားနိုင်ငံကအကြိုဆိုလိုက်ပါတယ်။အခြေတော်အခြားနိုင်ငံများအဖွဲ့အာဆီယံနိုင်ငံတွေမှာစီးပွားရေးထူထပ်မှုဟာကြီးမန်းထားတာတဲ့နှိကွနေပြီးချမ်းသာတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေအကြားကွာဟချက်ကြီးမားလာနေတာနဲ့အမျှရင်ဆိုင်နေရတဲ့စိန်ခေါ်မှုကြီးတွေကိုဘယ်လိုဖြေရှင်းရမလဲဆိုတာမလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပတဲ့အာဆီယံကမ္ဘာစီးပွားရေးဖိုရမ်မှာအာဆီယံခေါင်းဆောင်တွေဆွေးနွေးကြပါတယ်။တော်ရုပ်ပင်လေရေပိုင်တဲ့အငင်းပွားမှုတွေနဲ့ပတ်သက်လို့ပါဝင်ပတ်သက်နေတဲ့ဗန်နိုင်ငံဘက်ကမှလိုက်ပြီးစဉ်းစားမှမဟုတ်ဘူးလို့ကတိပေးထားတဲ့အတိုင်းအမေရိကန်ဆိုရအနေနဲ့မဟာမိတ်နိုင်ငံတွေရဲ့အမြင်တွေပေါ်အခြေခံပြီးစဉ်းစားဆုံးဖြတ်တာတွေမလုပ်ဘူးမျှော်လင့်နေကြောင်းတရုတ်အကြီးတန်းတန်တမန်တူကဒီကနေ့မှပြောလိုက်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုကျော်ကျော်သိန်းပြောပြသွားတာပါဒီညနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွှင့် engineer ကတော့ Howie Smith ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA ရဲ့ညနေပဲအစီအစဉ်တွေကိုလိုင်းနွင့်မီတာ16 19 25ရူကနေတင်ဆက်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နှစ်နိုင်ကြာမှာကျွန်တော်တို့တခါပြန်ဆုံရအောင်လားဗျာ
Thank you.
This program has come to you from the Voice of America, Washington.